မနေ့ကမာစတာစပေါ့ဖနက်ဆက်ရုံကအလုပ်သမားတွေဟာအလုပ်သမားဝန်ကြီးဌာနအလုပ်ရုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးဝင်းရှင်နဲ့ဆက်ရုံထဲမှာနင်းနာခြေကိစ္စညှိနှိုင်းပြီးည7နာရီခွဲတဲ့အထိဦးဝင်းရှင်ကိုပြန်ခွင့်မပေးတဲ့အတွက်ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကတွားရောက်ခေါ်ယူတဲ့အခါအလုပ်သမားတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြားရိုက်နှက်မှုတွေဖြစ်ပွားခဲ့တာပါ။မနေ့ညကဖြစ်ပွားခဲ့တဲ့ရုံးရင်းဆန်ခတ်မှုမှာပါဝင်ခဲ့တဲ့သူတွေကအလုပ်သမား2ဦးကိုဖမ်းဆီးစစ်ဆေးပြီးပြန်လွှတ်ပေးခဲ့တယ်လို့သိရပါတယ်။အဲ့ဒီဖြစ်စဉ်မှာပါဝင်ခဲ့တဲ့အလို့သမားတွေကိုအေးအေးယူမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကရဲမှူးကြီးဦးချစ်ဝိုင်းကပြောပါဗျာ
။ဒီကညီမကြီးကညွန့်ညွန့်ကြည့်လို့ရတယ်။ဒီက yes တဲ့လို့လည်းပြောသေးတယ်လို့ဒါကပြတဲ့ကြီးအဲ့ချိန်မှာဂဲရီတော့တုတ်ကြီးညွန့်ပေါ့ဝင်လာပြီးတော့ထိပုံရတာဖြစ်ပါတယ်။တယောက်တယောက်ရရနဲ့တယ်မဟုတ်ပါဘူး။ပါဝင်စင်ပေးရတဲ့သူတွေကိုဘယ်လိုဆက်လက်ရည်ညွှန်းလဲဆိုတော့လောဆယ်တော့အစီအစဉ်မရှိသေးပါဘူးလို့
ရဲတပ်ဖွဲ့ဝင်၉ဦးဒဏ်ရာရရှိခဲ့ပြီးရဲကားတစ်စီးနဲ့အိမ်ငှား၃စီးလောက်ထိခိုက်ပျက်စီးခဲ့တယ်လို့ရဲမှူးကြီးဦးချစ်ဝိုင်းကဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ26ရက်နေ့က Master Sport ဖနက်ဆက်ရုံပါရှင်ကိုရီးယားလူမျိုးဟာအလုသမားတွေကိုတစုံတရာအကြောင်းကြားတာမရှိဘဲဆက်ရုံကိုပိတ်ခဲ့တဲ့အတွက်လုံလက်မဲ့ဖြစ်သွားခဲ့တဲ့အလုသမား900ကျော်ဟာဇွန်လ3လစာလောက်ခနဲ့ဆက်ရုံပိတ်နင်းနာကြေးပေးဖို့ဆက်ရုံရှေ့မှာတပိတ်စခန်းဖွင့်နေတာ3လနီးပါးရှိပြီဖြစ်ပါတယ်။ညွှန်ကြားမှုချုပ်ဦးဝင်းရှင်ဟာလူသမားတွေနင်းနာကြေးရရှိဖို့အတွက်ညှိနှိုင်းဆောင်ရွက်နေသူတဦးဖြစ်ပြီးဦးဝင်းရှင်ကိုပြန်ခွင့်မပေးတာနဲ့ပတ်သက်ပြီးဖနက်ဆက်ရုံကလူသမားတဦးဖြစ်တဲ့မတ်တန်ကြီးပြည်စုံကျော်ကအခုလိုပြောပါတယ
်။ဒီသမီးတို့ခဏထားရဆိုတဲ့သဘောကလေသူတို့ဒီမှာလူသမားတွေခံစားနေရတာကိုသိသိချင်းနဲ့စိုက်နေတသက်နေတိုင်းလာပြီးတီရှပ်မှာနေနေရတောက်ကားတွေလည်းရောက်ပြီးသူတို့အလုံးလုံးလုံးလို့ပြောမယ်နဲ့စားဖို့မရှိဘူးဘလို့လုံးလုံးပါအဲ့ဒါကိုသိသေးချင်လို့ထားအဘဦးဝေချေကိုရိုက်တာပေါက်တာဘာတစ်ခုမှမလုပ်ဘူးအဘဦးဝေချေကိုလည်းကားကားမှုမချွေးပွေးပြီးဖျားနဲ့ရှင်သေးွယ်တော်ထိုးတာအဘအနာရရပြအောင်လည်းဘာမှမလုပ်ပါဘူးလို့ပြောရဲတဲ့ဝေလာပြီးရိုက်မယ်လို့လည်းတကယ်ကိုမထင်တာတကားကြီးကိုဖွင့်လဲပြီးလဲပြီးသူတို့အတင်းဝင်လာတာ
မင်းညကရဲတပ်ဖွဲ့ဝင်တွေရိုက်နှက်တာခံရတဲ့အလုသမား100နီးပါးတဲ့က9ဦးဟာနှိုင်းသာယာနဲ့အင်းစင်ဆေးုံတွေမှာဆေးကုသနေတယ်လို့အလုသမားတွေကပြောပါတယ်အလုသမားတွေတောင်းဆိုနေတဲ့နင့်နာကြီးကိုပေးဖို့အတွက်အလုသမားဝန်ကြီးဌာနနဲ့ဆန္ဒပြအလုသမားတွေပါဝင်တဲ့ကော်မတီတရက်ဖွဲ့စည်းပြီးဆက်ယုံပိုင်ပစ္စည်းတွေကိုလေးလံတင်ရောင်းချမှာဖြစ်တယ်လို့သိရပါဗျ။အဲ့ဒီကော်မတီဟာဆက်ယုံပိုင်ပစ္စည်းတွေကိုလာမယ့်နိုဝင်ဘာလမှာအပြီးရောင်းချမှာဖြစ်ပြီးအလုသမားတွေကိုနှစ်နာကြီးပြေးမှာဖြစ်တယ်လို့အလုသမားဝန်ကြီးဌာနအလုပ်ရုံနဲ့အလုသမားဥပဒေစစ်ဆေးဦးစီးဌာနညွှန်ကြားမှုချုပ်ဦးဝင်းရှင်ကပြောပါဗျ။24ရက
်6လ10ရက်မှာကျွန်တော်ကစတင်ဘရန်ဆက်ကောင်ဖြစ်ပါလိမ့်မယ်။ဘရန်ဆက်ကောင်ဖြစ်တဲ့ကောင်မတဲ့နာမှာကျွန်တော်ကျွန်တော်ကစမရာကျွန်တော်ဆော့ပါတယ်။ကိုရဲ့ဆယ်လစနေမှာလီလန်နီရောက်ကြမှာဖြစ်ပါတယ်။လီလန်မျိုးရှိတော့တလကျွန်တော်ဆော့ပါတယ်။ဒါပူရီယာကျွန်တော်ဖြစ်ပါတယ်။အဲ့တော့လီလန်နီရရှိမှုတွေကိုကျွန်တော်ကနိုတစ်စာစီးကြီးတက်တဲ့ရဲ့တာမန်စာစီးကြီးတရင်းစာပညာစီးကြီးလက်ရှိဆောင်နေတဲ့အကောင့်ဦးနဲ့ပတ်သက်ပြီးတော့အခြားကိုရဲ့လူပြည့်ကမှာကလေးတွေရဲ့လောကလာကနေကျွန်တော်တို့နှစ်နာချီကိုတို့ပြီးတော့မှာဖြစ်ပါတယ်။
ဖနက်ဆက်ယုံကအလို့သမားတွေရဲ့လစာငွေနဲ့လုံတက်အလိုက်နင်းနာသေးတွေပေးဖို့ရန်ကုန်တိုင်းဒေသကြီးခုံသမားရီကောင်စီကပြီးခဲ့တဲ့ဩဂုတ်လ19ရက်နေ့ကဆုံးဖြတ်ပေးခဲ့ပြီးဖြစ်ပါတယ်။နင်းနာသေးပေးဖို့တောင်းဆိုတာရက်တွေကြာနေပြီဖြစ်ပေမဲ့ဖြည့်ရှင်းမပေးနိုင်သေးတာကြောင့်စားဝတ်နေရေးအတွက်ဒုက္ခရောက်နေတယ်လို့မတ်ရင်ရင်ပြုံးကပြောပါတယ်
။ဆောင်လာရတယ်ဆောင်ဆိုင်လာရတဲ့ချိန်တွေလည်းမဆောင်ဆိုင်နိုင်တော့တကယ်ပြောတာအခန်းလစာတွေလည်းအရင်ဆုံးဟိုကဖြစ်တယ်။စားစီလည်းရှိတယ်ကိုမလေးတခြားဂျာတာဝင်ငွေလဲချလို့မရဘူးတိလားဘာဖြစ်လို့လဲဆိုတော့မာစာစပေါ်ရဆိုရင်နေစားတောင်လုံးလုံးနေတယ်တည်းနဲ့ပြန်လွတ်တာတချို့ဆိုရင်အိမ်နောက်တဲ့ကြောင်သားနှစ်ယောက်ရှိတယ်ရွာမှာနေကြတယ်အဲကြောင်သားတွေကလည်းမအေးတွေကလည်းတောင်းကြတယ်သူတို့လည်းမပို့နိုင်ကြဘူးသူတို့ဥစ္စာနဲ့သူတို့ကတိတယ်တော်တော်ကြီးတို့ဒုက္ခရောက်ရပါတယ်တမီးတို့မှာပတ်စံချီစာ20လုံးနဲ့ချီစာ30လုံးနဲ့ချီစာရပါတယ်အဝေးစားပေါင်စားရင်တစ်စုံ1500ပဲရပါတယ်ဒီရဲ့စက်ယုံနဲ့မှာတဝက်ကျိုးကတော့ပေါင်လုံးဝအဆင်မပြေလို့ပေါင်စားရတာပါအ
ဲဒီဖနက်စက်ယုံကလို့သမားတွေဟာပြီးခဲ့တဲ့ဇွန်လလကကိုရီးယားတန်ယုံရှိအထိလမ်းလျှောက်ဆန္ဒပြခဲ့ပါတယ်။လုံလမဲ့ဖြစ်နေတဲ့လူသမား900ကျော်တဲ့ကတချို့လူသမားတွေဟာအခြားဆက်ယုံတွေမှာအလုပ်ရရှိနေပြီးဖြစ်ပါတယ်။ဂျန်တဲ့လူသမား600နီးပါးဟာဆက်ယုံရှိမှာတပိတ်စကန်ဖွင့်ထားဆဲဖြစ်ပါတယ်ရှင်။ကျမဝေယံမိုးမြင့်မှာရန်ကုန်မြို့ကနေ RFA အတွက်ပေးပို့တာဖြစ်ပါတယ်ရှင်။